ဒီနေ့မန္တလေးမြို့မှာတောင်သူတောင်သားတွေကအမျိုးသားပညာရေးဥပဒေကိုတပိတ်မောက်ဆန္ဒပြခဲ့ကြပါတယ်။အလားတူဆန္ဒပြပွဲတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းကပဲရန်ကုန်မြို့မှာဖြစ်ခဲ့ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကမြို့သားပညာရေးဥပဒေကိုပြဋ္ဌာန်းပြီးသားဖြစ်ပေမဲ့ဤဥပဒေမထွက်သေးတာကြောင့်တောင်သူတောင်သားတွေအနေနဲ့အားလုံးကိုခြုံငုံမိမသိနိုင်တဲ့အတွက်ဤဥပဒေပြဋ္ဌာန်းဖို့လိုအပ်နေတဲ့အကြောင်းပြောခဲ့ပါတယ်။တပိတ်မောက်နေတဲ့တောင်သားတောင်သူတွေကမြို့သားပညာရေးဥပဒေဟာတောင်သားနဲ့ပြည်သူကိုကိုစားမပြုကြောင်းအဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့မြို့သားပညာရေးကော်မရှင်ဖွဲ့စည်းခြင်းဆိုတဲ့အချက်ကိုသဘောမတူကြောင်းတိုင်းရင်းသားဘာသာစကားကိုအခြေခံတဲ့တင်ကြားရေးစနစ်တွေကိုထည့်သွင်းမထားကြောင်းနဲ့တောင်သားတမကရီနဲ့ဆရာဆရာမတမကဖွဲ့စည်းခွင့်ကိုအဲ့ဒီဥပဒေမှာတရားဝင်ပြဋ္ဌာန်းမထားကြောင်းစတဲ့အချက်တွေနဲ့ကန့်ကွက်နေကြတာဖြစ်ပါတယ်။တောင်သားတွေကတောင်းဆိုထားတဲ့လေးပွင့်ဆိုင်တွစ်ဆုံမှုကိုအစိုးရအနေနဲ့အမြန်ဆုံးဖော်ဆောင်ညှိနှိုင်းပေးဖို့လိုတယ်လို့ရန်ကုန်စီးပွားရေးတက္ကသိုလ်တောင်သားတမကဖွဲ့ဝင်ကိုကျော်ကိုကိုကပြောပါတယ်
ကျွန်တော်တို့မှာအချက်လက်ကြီးပြောစရာကြီးအများကြီးရှိတယ်။ဒီဥပဒေပေါ်မှာလည်းထောက်ပြဝေဖန်စရာကြီးအများကြီးရှိတယ်။ဒီဥပဒေမှာအဆိုပါဆိုပြတစ်ချက်ပဲပြောမယ်။အမျိုးသားပညာရေးကော်မရှင်ဖွဲ့စည်းရဲဆိုတာမျိုးကဘ ਹੁ ထုတ်ကင်မှုတွေအများများလွန်တယ်။တင်းကျပ်လွန်တယ်။ကျွန်တော်တို့အဲ့ဒါကိုလက်မခံနိုင်ဘူး။အဲ့ဒီဟာဖြတ်သိမ်းပေးရမယ်ထင်မှာပါတယ်။ကျွန်တော်တို့စိုးရိမ်ညှိနှိုင်းမယ်ဆိုရင်လည်းအမျိုးသားပညာရေးကော်မရှင်ဆိုတာမျိုးဖြတ်သိမ်းပေးရ။ပြီးတော့ကျောင်းသားသမဂ္ဂတရားဝင်ဖွဲ့စည်းခွင့်လွတ်လပ်စွာဖွဲ့စည်းခွင့်ဒါကိုကျွန်တော်တို့ဒီဥပဒေထဲမှာမထည့်ထားဘူး။မထည့်ထားတဲ့ဥစ္စာကိုကျွန်တော်တို့ကဒီအမျိုးသားပညာရေးဥပဒေမာသာလောမှာပဲထည့်ပေးဖို့ဒါမျိုးတွေကကျွန်တော်တို့ကစိုးရိမ်ဝတ်စကြဝိုင်းကြရင်ပြောဖို့ဆိုဖို့ဆင်းသင့်ရှိပြီးသား
နိုင်ငံတော်သမ္မတဦးသိန်းစိန်ကမနေ့ကနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးပွဲမှာတောင်သားသမဂ္ဂဖွဲ့စည်းခွင့်ရှိရမယ်လို့ပြောခဲ့ပါတယ်။လက်ရှိလွှတ်တော်ကပြဋ္ဌာန်းပြီးသားဖြစ်တဲ့မြို့သားပညာရေးဥပဒေကိုပြင်ဆင်လိုတယ်ဆိုရင်ပြင်ဆင်လို့ရနိုင်ကြောင်းဒါပေမဲ့အကျိုးအကြောင်းခိုင်လုံဖို့လိုအပ်တယ်လို့ပညာရေးမြင့်တင်မှုကော်မတီအဖွဲ့ဝင်ဆ ्याम ဒေါခင်ချစ်ချစ်ကပြောပါတယ်။
ဥပဒေနဲ့ပတ်သက်ပြီးတော့အဓိကပြဋ္ဌာန်းတာရောပြင်ဆင်တာရောကလွတ်တော်မှာပဲရှိတာပေါ့လွတ်တော်ကပဲလုပ်ပြီးလို့ရတယ်လေ။အခုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေတော်ပြင်ဖို့ပါ냐ဆွေးနွေးနေကြတယ်လေ။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကနိုင်ငံနိုင်ငံမှာအမြင့်ဆုံးဥပဒေပဲလေ။အကြဆုံးဥပဒေတော်မှာပြင်ဖို့ဆွေးနွေးနေတယ်ဆိုတော့ဒီကပညာရေးဥပဒေလည်းအမှန်တကယ်ပြင်ဖို့လိုအပ်တယ်ဆိုလို့ရှိရင်တော့လေပြောင်းစုလွတ်တော်ကပြင်ဖို့ဆွေးနွေးမှာပေါ့။သူတို့ပြင်ပြင်းနေဆိုလို့ရှိရင်လေကျိုးချောင်းခိုင်တော့မှာပေါ့။ဘာကြောင့်ပြင်ရှင်လဲသူရဲ့အကျိုးကျေးဇူးကြောင်းတိုင်းတဲ့ပြည်ကဘာအကျိုးကျေးဇူးတွေရမလဲလာကလေးတွေစဉ်းစားကြည့်ချင်တာပေါ့လေ
တောင်းသားတွေတောင်းဆိုနေတဲ့အချက်အလက်တွေဟာနေဥပဒေပြဋ္ဌာန်းရမှာပါဝင်ဖို့ရှိပြီးနေဥပဒေရေးဆွဲတဲ့အခါအခုဆန္ဒပြတောင်းဆိုနေတဲ့တောင်းသားတွေပါဝင်ဆွေးနွေးဖို့ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကပညာရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဒေါခင်ဆန်းကြီးကမီဒီယာတွေနဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။တောင်းသားတွေတောင်းဆိုနေတဲ့အချက်တွေကိုလွှတ်တော်ကပြဋ္ဌာန်းလိုက်တဲ့မူရင်းဥပဒေမှာသာထည့်သွင်းပေးဖို့လိုလားတယ်လို့ဗမာတနိုင်ငံလုံးဆိုင်ရာတောင်းသားတမကဗဟိုအလုံးမှုဆောင်ကော်မတီတွဲဖက်အတွင်းမူကိုမင်းသွေးတစ်ကပြောပါတယ်။
ဒီမာသာလုံးမှာကျွန်တော်တောင်းသားတွေတောင်းဆိုတဲ့အချက်၉ချက်ကိုမဖြစ်မနေထည့်စီခြင်းလေမျိုးတွေတမထည့်မယ်ဆိုပြီးကျွန်တော်ထောက်မြော်လိုက်မယ်ဆိုရင်တောင်းချစ်ဖွဲ့စည်းပုံအခြေခံဥပဒေလိုပဲကန့်သတ်ချက်ပြောရမယ်အော်မာသာလုံးမှာမထည့်ဘဲမျိုးတွေမှာထည့်မယ်ဆိုတော့ဘယ်လိုဖြစ်နေလဲဆိုတော့မျက်စိကန်းတဲ့လူကိုမျက်မှန်တက်ပေးမယ်လို့ပြောတာနဲ့အတူတူပဲကျွန်တော်အဓိကလိုချင်တာမာသာလုံးမှာဒီဥပဒေကိုထည့်ပေးပါအဲမာသာလုံးမှာပါမယ်ဆိုမှသာလေမျိုးတွေမှာကျွန်တော်ကစိတ်ချရမယ်ဒီမာသာလုံးအခြေခံဥပဒေမှာပါတဲ့အချက်တောင်မှမျိုးတွေထွက်လာရမှာကန့်သတ်ခံရတဲ့အတွက်ကျွန်တော်တို့ကဒီဟာကိုမလိုချင်ပါဘူးအဲ့လိုမျိုးစဉ်းစားတွေးဖို့ပုံကိုလည်းကျွန်တော်သဘောမချဘူ
းအစိုးရအနေနဲ့တောင်းသားတောင်းဆိုနေတဲ့အချက်တွေကိုတွဲဆုံညှိနှိုင်းဖြေရှာတဲ့နယ်လို့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူဖွဲ့စည်းကခေါင်းဆောင်တဦးဖြစ်တဲ့ကိုမြအေးကပြောပါတယ်
တောင်းသားတွေတောင်းဆိုတာရှိတယ်ဗျာ။ပညာရေးကော်မတီအပါအဝင်အစွတ်တော်အစိုးရကိုတွေ့ကျင်တယ်ဆိုပြီးတော့မှသူတို့တောင်းဆိုတာရှိတယ်လေ။အဲတွေ့ဆုံပြီးတော့မှကျွန်တော်တို့စကားပြောညှိနှိုင်းလိုက်မယ်ဆိုပြည်လည်သွားမယ်လို့ထင်ပါတယ်။ဒီနေရာမှာကျွန်တော်ကပြည်လည်ဖို့ဆိုလို့ရှိရင်သူတို့နှစ်ဖက်ညှိနှိုင်းပြီးတော့မှပဲဥပဒေထည့်တဲ့လေ၊ထုတ်တဲ့လေဆိုတဲ့ဟာကိုဒါလို့ရမှာဗျာ။လောလောဆယ်အနေနဲ့တွတ်တော်ကတော့ဒါဥပဒေတစ်ခုတုံးပြန်လန်းထားတာဆိုတော့အဲ့ဒီပုံမှာတော့ပြင်ဆင်မှုတော့အခက်အခဲတော့ရှိကောင်းရှိနိုင်ပါတယ်။ဒါပေမဲ့တွေ့ဆုံဆွေးနွေးညှိနှိုင်းလိုက်မယ်ဆိုလို့ရှိရင်ပြည်လည်သွားနိုင်ပါတယ
်။ပြီးခဲ့တဲ့နိုဝင်ဘာလ14ရက်နေ့ကနေ18ရက်နေ့အထိလေးရတိုင်းတိုင်းတက္ကသိုလ်ကျောင်းသားကျောင်းသူတွေရန်ကုန်မှာဆန္ဒပြခဲ့တော့ကပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပေမဲ့မပြေလည်ခဲ့ပါဘူး။ကျောင်းသူကျောင်းသားတွေကတောင်းဆိုနေတဲ့လေးပွင့်ဆိုင်တွေ့ဆုံရေးကိုမလိုက်ရောပေးရင်ဆက်လက်ဆန္ဒပြသွားမယ်လို့သိရပါဗျ။ဆိုရလွတ်တော်ပညာရေးပြုပြင်ပြောင်းလဲမှုနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့ကျောင်းသူကျောင်းသားကိုယ်စားလှယ်တွေပါဝင်တဲ့လေးပွင့်ဆိုင်တွေ့ဆုံမှုကိုကျောင်းသားတွေကတောင်းဆိုထားတာဖြစ်ပါတယ်ရှင်။ကျမ RFA သတင်းတော်ဝေယံမုံမြင့်မှာရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်။